ဘကိုးတိုင်းပြည်မြို့နယ်ပေါကောင်းမြို့နာကတောင်ဝင်းဆယ်မှာအကြောင်းပေါ်နေတဲ့အတွက်ဆယ်ကျိုးပြီးရေဘေးဒုက္ခသင့်မှာကိုဒေသခံတွေအကြီးအကျယ်စိုးရိမ်နေကြပါတယ်။ပြီးခဲ့တဲ့တောက်ကြနေကဆိုရင်ဆယ်ကျိုးပြီးဆိုပြီးမြို့ပေါ်မှာလိုက်အော်တဲ့အတွက်ဥပဒေတောင်းရင်ဖြစ်ခဲ့ရတယ်လို့ပေါကောင်းမြို့သားကိုဆန်လင်းကပြောပြပါတယ်။
တောင်နဝင်းစေကြီးဟာပေါ်ထိတ်မြက်နေပြင်ကနှိပ်ကြပြီးတော့ဘေးကနေပြီးတော့ပတ်ကြအဲ့ဒီပေါ်လာတဲ့အခြေအနေပေါ့တလာပိုင်း28 28 29မှာတိတိတန်တာအောက်ကိုနှိပ်ကြတယ်9ရက်6ရက်9ရက်မှာအောက်ကို6လမှာတော့ထပ်ပြီးတော့နှိပ်သွားတာကျွန်တော်မြင်ရတယ်အဲ့ဒီမှာကျွန်တော်ညာတီတို့ကလည်းနည်းနည်းလေးထိတ်လန့်စိုးရိမ်လာလေးတွေရှိရယ်ထိတ်လန့်စိုးရိမ်လာလေးတွေရှိပြီးတော့အခါကျတော့ကျွန်တော်တို့ကတာဝန်ရှိသူတွေမေးတဲ့အခါကျလည်းသူတို့ကပြန်ဖြေတာတွေမရှိဘူးပေါ့မရှိတဲ့အခါကျတော့ကောလာဟလတွေထွက်လာပြီးတော့ကျွန်တော်တို့မျိုးမှာဒီဆဲကြီးကျိုးပြီးဆိုပြီးတော့မှရုံးရင်းဆန်ကတည်းကအဲ့လိုမျိုးပေါ့ပြေးကြလွှားကြတာတွေဖြစ်သွားတဲ့အနေအထားလေးတွေရှိပါတယ
်ပြီးခဲ့လာကအဲ့ဒီနေရာကိုဗဟိုတိုင်းဝန်ကြီးချုပ်နဲ့သက်ဆိုင်ရာပုဂ္ဂိုလ်တွေတွားရောက်ကြည့်ရှုတယ်လို့လည်းကိုဆန်လင်းကပြောပါတယ
်ဇန်နဝါရီလ20ရက်နေ့ကဗဟိုတိုင်းဒေသဝန်ကြီးချုပ်နဲ့အဖွဲ့ကျွန်တော်တို့ဒီလဲဆဲဝန်ကြီးနဲ့ပါတယ်ပေါ့သူတို့လာကြည့်ပါတယ်ဟိုအဲ့ဒီလာကြည့်ပြီးတော့ထုတ်ပြန်တဲ့အခါမှာတော့ဒီဟာကျွန်တော်တို့မြေငလင်းညောင်းဖြစ်တယ်ဆိုပြီးတော့မှသူကသတင်းထုတ်ပြန်တယ်ပေါ့အဲကွဲကြောင်းဖြစ်တယ်ဆိုတဲ့ဥစားပဲဆိုတော့ crack ကိုပဲသူအဓိကထားပြီးတော့သတင်းထုတ်ပြန်သွားတယ
်ဘကိုတိုင်းအစိုးရဖွဲ့ကအဲ့ဒီလိုထုတ်ပြန်တာကိုပြည်သူတွေကဘဝင်မကြပဲဖြစ်နေပါတယ်အဲ့ဒီတောင်နဝင်းဆယ်ကိုစစ်အစိုးရလက်ထက်1992ခုနှစ်မှာဂျပန်ဂျိုက်ကအကူအညီနဲ့တည်ဆောက်ခဲ့တာပါအခုတော့အဲ့ဒီဆယ်ဆောက်ခဲ့တော့အကြံပေးခဲ့တဲ့ဂျပန်ပညာရှင်တွေရောက်နေပြီးလေ့လာဆန်းစစ်နေတာအခုဖေဖော်ဝါရီလကုန်လောက်မှာအဖြေသိရမယ်လို့ဆယ်မြောင်းဦးစီးဌာနကလက်ထောက်ညွှန်ကြားမှုဦးစော်ဦးက RFA ကိုပြောပါတယ်ဒါကြောင့်ပြည်သူတွေအနေနဲ့မစိုးရိမ်ဖို့ကိုလည်းဥစောဦးကပြောပါတယ်
။ဒီပိုင်းပြည်သူချင်းပြောတာတော့သူတို့ထူးထူးလေးလာနေရသူဝါရီလောက်ကမှောက်မှာဒီလိုကမဲ့အဲ့မှာသူတို့ရန်သူကျတို့ဆုံးဖြတ်တဲ့တို့ပြေးမှာပေါ့နော်။မိနာလောက်မှမိုးပြတာပါ။အဲ့လောက်လောက်ဆင်းနေမှာငါတို့ဒီဝတ်တဲ့ဟိုအမေကြည့်ရင်းကြီးလုံသွားပါတော့ဗျ။အနေအနေနဲ့ဦးလက်တော်ကြည့်နေရစိုးရိမ်ရမရှိပါဘူးလို့
။ဆေဆွာခင်မှာဆယ်တွေကိုများနိုင်တယ်များများအောင်နဲ့မြန်နိုင်တယ်များမြန်အောင်အလော30စောက်ခိုင်းတာပဲရှိခဲ့ပြီးအဲ့ဒီအချိန်ကတောင်ဝင်ယူရတဲ့အင်ဂျင်နီယာတွေကလည်းစောရကမတက်ရဲခဲ့ကြဘူးလို့အင်ဂျင်နီယာဟောင်းတွေကထောက်ပြပါတယ်။ဆယ်မြောင်းအင်ဂျင်နီယာဟောင်းတယောက်ဖြစ်တဲ့ဦးဝင်းဆွေကလည်းအခုလိုပြောပြပါတယ်
။ငလင်းဘိုးကအဲ့ဒီဆယ်ထဲမှာလေဒါလည်းဟိုအမေရိက USGS ပေါ့နော်။ငလင်းဒီတိုင်းတိုင်းရေးဖွဲ့ရဲ့ record ပဲ။အဲ့မှာဆယ်ကနောက်2လလောက်ကြာတော့ဆိုင်းဖြစ်လာပြလာတာပေါ့နော်။အဲ့မှာလဲနေကြတာ။နေတော့အဲ့ဒါကိုနေတော့ပြီးတော့အခု geophysics ခေါ်တာပေါ့။ဒီရောက်ကိုတန်လိုင်းနဲ့ရိုက်ပြီးတော့ဒီနားတွေကဟာနေသွားလဲပေါ့ရှားပြီးတော့အဲ့နေရာတွေကိုဖောက်ပြီးတော့စမ်းတာအန်တရဲတော့ကြီးကြီးမားမရှိပါဘူးတကယ်ကြီးကြီးမားမားမဖြစ်အောင်ဒီထိညာတို့အချိန်ကြီးရောပေါ့လောက်ရတယ်နော်အချိန်ကြီးလောက်ကြီးလာတယ်ဒီလူကတော့အန်တရဲကြောက်တာပါပဲအဲ့တော့အဲ့ဒီလူကြောက်နေတဲ့အန်တရဲကိုမဖြစ်အောင်ပေါ့ထိန်းသိမ်းပြီးတော့ပေါ့နော်အခုအများဆုံးလုပ်ပြီးသူဒီနည်းပညာရှိတယ်ဂျပန်ကတော့သူအဲ့ငလင်းပညာဟောသူကကျွမ်းတယ်
တောင်နဝင်းဆန်နဲ့အနီးဆုံးပေါက်ခေါင်းမျိုးနဲ့အနီးတစ်ဝိုက်မှာလူကြီး4000ကျော်လောက်နေထိုင်ပါတယ်ကျွာရီကိုပါထွက်တယ်မယ်ဆိုရင်တော့စုစုပေါင်းလူကြီးတသိန်းကျော်လောက်ရှိနေတယ်လို့ဆိုပါတယ်။ဒါကြောင့်ဆယ်အန်ရယ်ရှိနေတယ်ဆိုရင်လည်းပြည်သူတွေကိုကြိုတင်အသိပေးမှပြင်ဆင်ခြင်းရမှာဖြစ်တဲ့အတွက်အစိုးရနဲ့ဆင်မြောင်းဝန်ကြီးဌာနရဲ့တာဝန်ရှိသူတွေဘယ်လိုတာဝန်ယူမလဲဘယ်လိုထုတ်ပြန်မလဲဆိုတာကိုဒေသခံတွေကသိချင်နေကြပါတယ်ခင်ဗျာ။